ကမ္ဘာ့အင်အားကြီးအမေရိကန်နဲ့ရုရှားနိုင်ငံတို့ကြားဆက်ဆံရေးယိုယွင်းလာနေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ပထမဆုံးချိန်ဖြစ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကနေ့ပေါ်ဒူးနေ့တွေ့ဆုံမှာဖြစ်ပါတယ်။အင်္ဂလန်ကွန်ဝေါ်မြို့မှာကမ္ဘာ့အင်အားကြီးခုနှစ်နိုင်ငံ G7 ဖွဲ့ရဲ့48ချိန်မြောက်ထိပ်သီးညီလာခံနဲ့ဘယ်လ်ဂျီယံနိုင်ငံပရတ်ဆန်မြို့မှာမြောက်အတ္လန္တိတ်စာချုပ်ဖွဲ့ NATO နဲ့ဥရောပသမဂ္ဂ EU ခေါင်းဆောင်တွေကိုပါတွေ့ဆုံခဲ့တဲ့ဥရောပခီးစဉ်အဆုံးမသတ်ခင်မှာသမ္မတဘိုင်ဒန်ရုရှားသမ္မတနဲ့တွေ့ဆုံမှာပါဂျနီဗာမြို့ကိုအင်္ဂါနေ့ကရောက်လာပြီးတဲ့နောက်သတင်းတောက်တွေမေးမြန်းရမှာတော့ရုရှားသမ္မတနဲ့တွေ့ဆုံဖို့အစဉ်အမြဲအသင့်ရှိနေတဲ့အကြောင်းပြောဆိုသွားပါတယ်ရုရှားသမ္မတကတော့အမေရိကန်ရုပ်သံ NBC News နဲ့မကြာသေးခင်တုန်းကမေးမြန်းခန်းမှာနှစ်နိုင်ငံဆက်ဆံရေးဟာမကြာသေးခင်နှစ်တွေအတွင်းအနှိမ်ဆုံးကိုကြာဆင်းလာတဲ့အကြောင်းပြောဆိုခဲ့တာပါသမ္မတဟောင်းဒေါ်နယ်ထရန့်လက်ထက်ဖင်လန်နိုင်ငံဟယ်လ်ဆင်ကီမြို့မှာထိပ်သီးတွေ့ဆုံရမှာပူထွေးသတင်းစာရှင်းလင်းပွဲလုပ်ခဲ့ပေမဲ့ဒီတစ်ချိန်တွေ့ဆုံမှုပြီးမှာတော့အမေရိကန်သမ္မတဘိုင်ဒန်ကတကူတော်သတင်းစာရှင်းလင်းပွဲကျင်းပမှာဖြစ်ကြောင်းအင်ဖြူတော်ကစနေနေ့မှာပဲပြောဆိုထားပါတယ်ရုရှားသမ္မတနဲ့ပူထွေးသတင်းစာရှင်းလင်းပွဲလုပ်ခဲ့တဲ့သမ္မတဟောင်းထရန့်ကတော့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကကြောင်းဝင်ဆွတ်ဖက်တာမရှိကြောင်းသမ္မတပူတင်ရဲ့ပြောကြားချက်ပေါ်တန်တရားမရှိတဲ့အကြောင်းအမေရိကန်ထောက်လှမ်းရေးဌာနတွေရဲ့တုံ့သက်ချက်နဲ့ဆန့်ကျင်ပြောဆိုခဲ့တာပါသမ္မတဘိုင်ဒန်အနေနဲ့ထိပ်သီးတွေ့ဆုံရမှာဆွေးနွေးတဲ့ကိစ္စတွေကိုလွတ်လပ်တဲ့သတင်းမီဒီယာတွေကိုပုံမှန်လင်းလင်းပြောနိုင်မှုဒီကိုယ်တော်သတင်းရှင်းလင်းပွဲကျင်းပမှာဖြစ်ကြောင်းလည်းအင်ဖြူတော်ကသတင်းထုတ်ပြန်ပြောဆိုထားပါတယ်